မြန်မာနိုင်ငံရဲ့ခိုင်မြောက်ပိုင်းဒေသမှာအော်ဂေါလာဂုံပိုင်းကလေးကလူအုပ်စုနှစ်ခုကြားတကြောပြန်ဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်မြန်မာနိုင်ငံကနေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေက၃ပုံ၃ပုံကအထူးအကူအညီစောင့်ရှောက်မှုတွေလိုအပ်နေတဲ့အနေအထားမှာရှိတယ်လို့ကုလသမဂ္ဂကပြောကြားသွားပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကနေပြီးတော့ဒီဘင်္ဂလားဒေ့ရှ်ကကွန်ကြီးကယ်ဆယ်ရေးကော်မရှင်တို့နဲ့ပူးတွဲပြီးတော့ပြုလုပ်တဲ့စစ်တမ်းတွေအရအခုလိုမျိုးတွေးရှိရတာဖြစ်ပါတယ်ထွက်ပြေးကြတဲ့ဒုက္ခသည်မိသားစုတွေကိုသူတွေတနာလောက်တဲ့သူပေါင်းစုစုပေါင်းဒီ100ကျော်ကနေပြီးတော့ဒုက္ခသည်စက္ကန့်တွေတစ်ခုဝင်တစ်ခုထွက်စစ်တမ်းကောက်ခံခဲ့တာဖြစ်ပါတယ်ဒုက္ခသည်အများပြားကကိုယ့်လက်အင်္ဂါပိုင်းမှာချုံရင်းချက်တွေရှိနေတာမျိုးကလေးအများပြားကလည်းမိသားစုတွေနဲ့တကွဲတပြားဖြစ်နေကြတာမျိုးတွေဖြစ်နေတယ်လို့ UNHCR ပြောခွင့်ဆိုရင်ရှိသူဒနီယာအစ်လမ်ခန်က VOA ကိုပြောကြားသွားပါတယ်။သူတို့တွေအားလုံးအသက်ငယ်အထူးဂရုစိုက်ပြုစုဆောင်ရှောက်မှုလိုအပ်နေပါတယ်လို့လည်းမစ်ခန်ကပြောပါတယ်။သူတို့အခုကောက်ခံရရှိတဲ့သတင်းအချက်လက်တွေကိုလည်းအစိုးရအာဏာပိုင်တွေပြီးတော့တခြားလူမှုကယ်ဆယ်ရေးအဖွဲ့တွေနဲ့မျှဝေသွားမယ်လို့သူကပြောသွားခဲ့ပါတယ်ရှင်။